ကယုံနိုင်ငံထုတ်ဖောက်ခွဲသုံးပစ္စည်းတွေတင်လာတဲ့ကုန်ကားတစ်စီးကိုမူဆယ်ကုန်သွယ်ရေးဆောင်မှမနေ့ကနေ့လယ်ပိုင်းကဖမ်းမိပြီးဒီနေ့လယ်ပိုင်းမူဆယ်မှာလက်လုံမိုင်းနှလုံးပေါက်ွဲခဲ့တယ်ဆိုတဲ့သတင်းကိုကျင်းဆက်ပေးပါပါကျွန်တော်ကတော့ဇော်ထက်ပါဒီတိုနီတာဖောက်ခွဲသုံးပစ္စည်းအရေအတွက်တသိန်းနီးပါးကိုမူဆယ်မြို့မန်ဝဲနေဆက်ကိန်းသားရထားရဲ့ကုန်ကားတစ်စီးပေါ်မှာမနေ့ကနေ့လယ်ပိုင်းကဖမ်းဆီးမိပြီးစစ်ဆေးမှုတွေမပြီးသေးဘူးလို့မူဆယ်မြို့အုပ်ချုပ်ရေးတာဝန်ရှိသူတွေကပြောပါတယ်ရေမောင်းကမြန်မာလူမျိုးဖြစ်ပါတယ်တရုတ်နိုင်ငံကျေကောင်ကနေမန်ဝင်းဂိတ်ကြားမောင်းပူဖို့တရုတ်ကုန်သည်အဖွဲ့တွေကရွေးချယ်ထားတဲ့ရင်မောင်းအယောက်20တဲကတဦးဖြစ်တယ်လို့မူဆက်ခရိုင်အုပ်ချုပ်ရေးလက်ထောက်ညီကြရေးမှူးဦးမောင်မောင်တန်းကပြောပါတယ
်ကျွန်တော်သိတာတော့ဟိုသူတို့မောင်းပေးတဲ့ရင်မောင်းကမြန်မာလူမျိုးပဲလေဒါပေမဲ့တရုတ်ကရွေးထားတဲ့တရုတ်ကုန်တဲ့ရင်မောင်းပေါ့ဩအမှုကင်းအသေးစိတ်ကတော့ရဲနေမှချတယ်ဗျ
ပြည်တွင်းမှာဥပဒေအရကန့်သတ်ထားတဲ့ပစ္စည်းတွေဖြစ်လို့တရားမဝင်တည်ဆောင်ခိုင်းတဲ့သူကိုမူဆယ်မြို့မှရဲစခန်းမှာအမှုဖွင့်ထားပါတယ်။ဝယ်ယူရတဲ့သူတွေကိုမဖမ်းမိသေးဘူးလို့မူဆယ်မြို့နယ်ရဲတပ်ဖွဲ့ကပြောပါတယ်။ဒီနေ့နေ့လယ်ပိုင်းလဲမူဆယ်မန်ဝိုင်းနာမှာလက်လုံမိုင်းနှလုံးပေါက်ွဲခဲ့ကြောင်းမူဆယ်ရဲတပ်ဖွဲ့မူဦးအောင်ကျော်ဦးကပြောပါတယ်။
ကိုကျွန်တော်တကယ်အလုံးစားနေတယ်ကျွန်တော်ဘုံပွဲလို့ကွာဒီမှာလေလက်လုံမိုင်းကိုလို့လှုပ်ရှုပ်နေတယ်နော်
မေလ15ရက်ကနေ25ရက်အတွင်းမှာမူဆယ်တဝိုက်လက်နက်20ကျော်ဖမ်းမိပြီးမွေးရည်စေဝါးရည်လည်းဖမ်းမိထားလို့အခုလိုပောက်ကွဲမှုဖြစ်တဲ့ကိစ္စတွေဟာဆက်နွယ်မှုရှိနိုင်တယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးကဗိုလ်မှူးချုပ်စုံမင်းထွန်းကပြောပါတယ်
အဲ့ရက်ပေါ်ပိုင်းဒီပေါ်မှာပဲဆွဲတယ်ဒီကတိုင်းရရှိမှုရှိပါဘူးသူကအတန်တိုင်းသဘောမျိုးပါပဲအဲ plastic အိတ်ထဲမှာဒီဟန်ပြောနေစီတိုနီတာတွေနဲ့ထည့်ပြီးတော့ဆွဲတယ်လို့လည်းကျွန်တော်ပထမစစ်ဆေးပစ္စည်းတွေလည်းသိရပါတယ်အဲ့ရှိမှလည်းကျွန်တော်တို့ဆယ်မှာ105မိုင်ခေတ်ကတော့ကံကြဲနဲ့ဓာရမီရောက်ကနေစလုံးမိုင်းပုံစံမျိုးချသွားတယ်လို့ခေတ်အနေနဲ့ပြသထားတာမျိုးရှိပါတယ်
ဒီတိုနေတာစနက်တန်တွေကိုဖောက်ခွဲရေးပစ္စည်းမိုင်းစတာရီမှာအသုံးပြုရမှုတက်ထုမိုင်းလုပ်ငန်းတွေမှာလည်းအများပြားအသုံးပြုရတာရှိပါတယ်။ဒါပေမဲ့အခုပစ္စည်းတွေကိုဘလို့ရည်ရွယ်ချက်နဲ့တည်ဆောင်ခဲ့ရဆိုရဲအသေးစိတ်ကိုတော့တောင်းရှိသူတွေကစုံစမ်းနေစေရှိပါတယ်။ကျွန်တော်ဇော်ထက်ပါရန်ကုန်ကနေပြပို့ထားတာပါ။